Ukraine သမ္မတ Volodymyr Zelensky ကသူဟာရုရှားသမ္မတ Vladimir Putin နဲ့ညှိနှိုင်းဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒါပေမဲ့တကယ်လို့သဘောတူညီချက်တစ်စုံတရာမရခဲ့ဘူးဆိုရင်တော့ဒါဟာတတိယကမ္ဘာစစ်ဖြစ်မဲ့သဘောပဲလို့လည်းသတိပေးလိုက်ပါတယ်။ဒါအပြင်ညှိနှိုင်းမှုတွေမလုပ်ဖဲနဲ့တော့ဒီစစ်ပွဲကိုရပ်ပစ်နိုင်မှာမဟုတ်ဘူးလို့လည်း Ukraine သမ္မတက American CNN ရုပ်သံကမေးမြန်းခံမှာပြောကြားလိုက်တာပါ။ Ukraine ရဲ့အချုပ်အခြာနယ်မြေပိုင်ဆိုင်မှုနဲ့တရားမျှတမှုပြန်ပြီးရစေဖို့အလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်ရုရှားအစိုးရကို Ukraine သမ္မတကတောင်းဆိုနေတာဖြစ်ပါတယ်။ NATO မဟာမိတ်အဖွဲ့ရဲ့ Ukraine ကမဝင်ဘဲနေဖို့အပြင်ယူကရိန်းကဘယ်ဘက်မှမလိုက်ဘဲဂျာနီရဲ့အတွက်နှစ်ဖက်သဘောတူညီချက်ရဖို့နှိမ့်ဆက်လာပြီလို့ရုရှားယူကရိန်းတို့ကြားလက်ရှိဆွေးနွေးပွဲတွေမှာရုရှားဘက်ကကိုယ်စားလှယ်ဖြစ်နေဆောင်ရွက်နေသူကမကြသေးခင်ကပဲပြောကြားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပဲယူကရိန်းတောင်ပိုင်းကရုရှားတပ်တွေဝိုင်းထားတဲ့မာရီပိုကဒုက္ခသည်400လောက်ခိုလုံနေတဲ့အနုပညာကျောင်းတစ်ကျောင်းကိုရုရှားတပ်တွေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒီအဆောက်အဦပျက်စီးခဲ့ရာကြောင်းမာရီပိုမြို့ကောင်စီကပြောပါတယ်။American ကဝေးဝင်ကြီး Lloyd Austin ကတော့အရက်သားတွေကိုရုရှားတပ်တွေကရရဆက်ဆက်တိုက်ခိုက်လာတာဟာသူတို့ရုရှားစစ်တပ်ရဲ့ထိုးပေါက်မှုတွေနှောင့်နှေးလာတာကြောင့်လို့သူထင်ကြောင်းပြောပါတယ်။ Ukraine နိုင်ငံတလွှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေကို Ukraine နိုင်ငံသားတွေက American နဲ့ NATO မဟာမိတ်အဖွဲ့တွေကပေးတဲ့လက်နက်တွေနဲ့ဆက်ပြီးခုခံတွန်းလှန်နေတဲ့အတွက်သူတို့ရဲ့ထိုးပေါက်မှုတွေအများမထင်ပဲဖြစ်နေတာတွေ့ရကြောင်းလည်းဝင်ကြီး Austin ကပြောပါတယ်။